နိုင်ငံတကာတန်ဝန်ရဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတာမြန်မာအရေးဖြစ်ရှင်းရမှာအဟန့်အတဖြစ်နေရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ထူးခြားစေကပြောဆိုလိုက်ပါတယ်
There is a vacuum of leadership. I think that the United States
ဥဆောင်မှုမှာလေးရမှုရှိနေပါတယ်မြန်မာနိုင်ငံအရေးလိုကိစ္စမျိုးမှာအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအနေနဲ့ဥဆောင်နိုင်တဲ့အနေအထားမှာရှိတယ်လို့ယူဆပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကဘလူးနွေသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ထူးခြားစေတော်မန်ဒရူးစ်ပြောဆိုသွားတာပါနိုင်ငံတကာတိုင်ဝမ်ရဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတဲ့အတွက်မြန်မာစစ်ကောင်စီတွေပေါ်ထိရောက်တဲ့ပြည်အားတွေဖြစ်မလာခဲ့ဘူးလို့လည်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာထိရောက်တဲ့အပြောင်းလဲတွေဖြစ်လာဖို့ဆိုရင်နိုင်ငံတကာတိုင်ဝမ်ရဲ့အပြုတ်မှုတွေကိုလည်းပြောင်းလဲရလိမ့်မယ်လို့တိုက်တွန်းခဲ့တာပါလူ့ခွင့်ထူးခြားစေရဲ့ဗိုလ်ထုနေစောပိုင်းကကုလသမဂ္ဂထွေထွေညီလာခံတတိယညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထဲမှာလည်းထိရောက်တဲ့အရေးယူဆောင်ရွက်နိုင်မဲ့နည်းလမ်းတွေရှိနေပြီးလက်တွေ့အကောင့်ထဲပို့ဖို့နိုင်ငံရေးဆန္ဒလိုအပ်နေတဲ့အကြောင်းပြောဆိုထားပါတယ်လူခွေထူးခုစေရဲ့တင်ပြချက်တွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလုံးတုံ့ပြန်တာမတွေ့ရသေးပေမဲ့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေနဲ့ပြောဆိုချက်တွေဟာလက်တွေ့ချင်းတွေကိုထင်ရမှုမရှိဘူးဆိုပြီးအရင်တုန်းကပြောဥရာရည်လည်းရှိပါတယ်လူခွေထူးခုစေကတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြုခတ်တွေဟာမြန်မာနိုင်ငံမှာပိုဆိုးတဲ့ဆိုးလာနေတယ်ဆိုပြီးကုလသမဂ္ဂကိုတင်ပြထားတာဖြစ်ပါတယ်